ထိုင်းနိုင်ငံဆူဖန်ပူရီခိုင်မှာပျောက်ဆုံးနေတဲ့ကလေးငယ်ကိုသတင်းတပတ်ကျော်အကြာမှာပြန်ရှာတွေ့ရဖြစ်ပေမဲ့အသက်ရှင်ရတော့မဟုတ်ပါဘူး။ပျောက်ဆုံးသွားတဲ့နေရာနဲ့မလန်းမကန်းကရေကန်ထဲမှာတည်ဆုံးနေတဲ့ကလေးရဲ့ရုပ်အလောင်းကိုဒီဇင်ဘာလ25ရက်ဒီကနေ့ခရစ်မတ်နေ့မှာရှာပြီးတော့တွေ့ရှိရဖြစ်ပြီးလိုအပ်တဲ့စစ်ဆေးမှုတွေဆက်လုပ်သွားမယ်လို့မြို့ပိုင်ကပြောပါတယ်။ဒီအကြောင်း VOA ထိုင်းရှိတဲ့သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံဆူဖန်ပူရီခရိုင်တွင်းကဧကပေါင်းရာနဲ့ချီကျဲဝင်းနဲ့ကြံတော်ထဲမှာဒီဇင်ဘာလ18ရက်နေ့မနေ့ကလေးကပျောက်ဆုံးသွားခဲ့တဲ့နှစ်နှစ်သားရဲ့မြမကလေးငယ်ရဲ့ရုပ်အလောင်းကိုပျောက်ဆုံးသွားတဲ့နေရာနဲ့5ကီလိုမီတာလောက်အကွာကရေကန်ထဲမှာဒီဇင်ဘာလ25ရက်နေ့ကပြန်တွေ့ခဲ့တဲ့အကြောင်းဒီကနေ့ညနေပိုင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းစူဖန်ပူရီမြို့ပိုင်ဝမ်ချိုင်းထနဝဝပြောဆိုသွားတာပါ
ဆိုနာကမှုတော့ว่าเสียชีวิตมาหลายวันแล้วนะครับแล้วก
็ကျွန်တော်တို့ဟာကာဖွေရေးလုပ်ငန်းစဉ်ကိုဒီကနေ့လုပ်တဲ့အခါမှာကြောက်ဆုံးနေတဲ့ကလေးကိုတာတွေ့သွားပါပြီကလေးကြောက်သွားတဲ့နေရာနဲ့5ကီလိုအကွာမှာကလေးစီဆုံးနေတဲ့အလောင်းကိုတွေ့ရပါတယ်ကလေးဟာတာမန်သွေးရိုးသားရိုးနဲ့စီဆုံးတာလားလမ်းစားကြောက်တာမျိုးတွားလာရင်စီဆုံးတာလားတဦးတယောက်ကတက်လိုက်လို့စီဆုံးသွားတာလားဆိုတာကျွန်တော်တို့ဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်ကလေးရဲ့အလောင်းကိုတော့စေးရုံကိုယူသွားပြီးစေးစစ်ချက်တွေလည်းယူရပါမယ်။ကလေးကတေဆုံးသွားလားရက်နဲ့ချီကျသွားပါပြီ။ဒီကလေးဘလို့တေဆုံးသွားတယ်လဲဆိုတာကိုအလောင်းတွေ့တဲ့နေရာကတက်တဲ့အထောက်ထားတွေကိုကြည့်ပြီးကျွန်တော်တို့စစ်ဆေးနေပါတယ်။မှုပြင်းဆိုင်ရာကျွမ်းကျင်သူတွေလည်းပါဝင်ပါတယ်ဆိုပြီးပြောဆိုသွားတာပါ။ဒီကလေးပျောက်ဆုံးသွားခဲ့ပြီးတဲ့နောက်ဒီဇင်ဘာလ19ရက်နေ့ကစလို့ထိုင်းနိုင်ငံပိုင်းတွေကရဟယင်သုံးရှာဖွေတာမျိုးရေငုတ်သမားတွေလူဝင်အားတွေစင်နေအနက်ခံခွေးတွေကိုတုံးပြီးရှာဖွေခဲ့ကြတာဖြစ်တယ်လို့ကြံကားရဲ့မောင်းတဲ့နေရာက CCTV မှတ်တမ်းတွေကိုကြည့်ပြီးမတင်ငါပွဲရာဖြစ်တဲ့ကားသမားတွေကိုစစ်ဆေးတာကြံငင်းတဝိုက်ကအိမ်တချို့ကိုဝင်ရောက်စစ်ဆေးတာတွေကိုလည်းလုပ်ခဲ့ပါတယ်အခုအခါမှာတော့ကလင်းဟာသွေးရိုးသားရိုးတည်ဆုံးတာဟုတ်မဟုတ်ဆိုတာကိုစက်ပြီးတော့စစ်ဆေးသွားမယ်လို့လည်းမြို့ပိုင်ကပြောဆိုသွားပါတယ်ရှင်